ကတိယလို့ခေါ်တဲ့ဒီနာမည်ကျော်နိုင်ငံတကာကျောင်းမြေရတနာကုမ္ပဏီကမြန်မာစစ်တပ်ရဲ့လူအခွင့်အရေးချိုးဖောက်မှုတွေကိုဆန့်ကျင်တဲ့အနေနဲ့မြန်မာနိုင်ငံကထွက်တဲ့ကျောင်းစိမ်းနဲ့လက်ဝတ်ရတနာတွေကိုဝယ်ယူတော့မှာမဟုတ်ဘူးလို့ကြေညာလိုက်ပြီးတဲ့နောက်ဘာဂရီလို့နာမည်ကျော်နိုင်ငံတကာရတနာကုမ္ပဏီကြီးအနေနဲ့လည်းဝယ်ယူခြင်းမပြုဖို့နိုင်ငံတကာလူအခွင့်အရေးအဖွဲ့အစည်းတွေကဖိအားပေးတိုက်တွန်းနေကြပါတယ်ဒီကျောင်းနဲ့ပတ်သက်လို့မန်အင်ဂျင်နီယာကပြောပြမှာပါ
Genocide Jams လို့ခေါ်တဲ့လူမျိုးတုံးတပ်ဖြတ်မှုနဲ့ပတ်သက်နေတဲ့ကြောင်းမြေရတနာများဆိုပြီးအမည်ပေးထားတဲ့နိုင်ငံတကာလှုပ်ရှားမှုကို American ပြည်ထောင်စု Washington အခြေစိုက် ICR Rohingya အရေးဆောင်ရွက်နေတဲ့နိုင်ငံတကာလှုပ်ရှားမှုအဖွဲ့ကဦးဆောင်နေတာပါ။မကြာခင်ကြာရောက်တဲ့ Christmas အားလည်းရဲ့အချိန်နဲ့တိုက်ပြီးမြန်မာနိုင်ငံကကြောက်စိမ့်တုံးတွေကိုအဓိကဝယ်ယူနေတဲ့ Italy အခြေစိုက် Bulgaria လို့နာမည်ကျော်နိုင်ငံတကာကြောင်းမြေရတနာကုမ္ပဏီအပါအဝင်အခြားကြောင်းမြေရတနာကုမ္ပဏီတွေကိုပြစ်မှတ်ထားပြီးမြန်မာစစ်ဘုတ်ချုပ်ကုမ္ပဏီတွေပိုင်တဲ့ကြောင်းမြေရတနာကုမ္ပဏီတွေကရောင်းချတဲ့ကြောက်စိမ့်နဲ့ပရမများတွေကိုမဝယ်ယူကြဘို့စီးအုပ်လှုပ်ရှားနေကြောင်း ICR အမှုဆောင်ညွှန်ကြားရေးမှူး Simon Bellines က VOA ကိုပြောပါတယ
် But you know basically we want to make sure that Bulgaria does not buy any gems from Burma
မြန်မာစစ်တပ်ကိုဝင်ငွေနဲ့အကျိုးအမြတ်တွေရအောင်လုပ်ပေးနေတဲ့မြန်မာကြောက်စိမ့်ပရမများစတဲ့ကြောင်းမြေရတနာတွေကိုဘူဂရီကုမ္ပဏီကမဝယ်တော့ဘူးဆိုတာသိကြအောင်ကျွန်တော်တို့လှုပ်ဆောင်ကြပါတယ်ကျွန်တော်တို့ကမ်ပိန်းလှုပ်ရှားမှုအဓိကရည်ရချက်ကမြန်မာစစ်တပ်နဲ့သူ့ရဲ့စီးပွားရေးလုပ်ငန်းတွေပဲဖြစ်ပါတယ်အားလုံးသိကြတဲ့အတိုင်းမြန်မာနိုင်ငံကထွက်တဲ့ကြောက်စိမ့်နဲ့ဗရမားတွင်းထွက်လုပ်ငန်းတွေကိုမြန်မာစစ်တပ်နဲ့သူ့ရဲ့ကုမ္ပဏီတွေကလွှမ်းမိုးချုပ်ကန့်ထားတာပါပြီးတော့လည်းဒီလုပ်ငန်းတွေကရလာတဲ့ဝင်ငွေပိုက်ဆံတွေနဲ့မြန်မာစစ်တပ်ဟာလက်နက်တွေဝယ်ယူပြီးရွေးညာဒီပေါ်ဖိနှိပ်မှုပါဝင်ကချင်ရှမ်းနဲ့အခြားတိုင်းသားဒေသတွေမှာဖြစ်ပွားနေတဲ့စစ်ပွဲတွေအတွက်အသုံးပြုနေပါတယ
်ဘူဂါရီကုမ္ပဏီဟာအရင်2000ခွန်ရွှေဝါရောင်တန်ခါဒေါ်လာရေးကာလကရဟန်းတန်ခါတော်တွေကိုမြန်မာစစ်တပ်ကအကြမ်းဖက်ဖိနှိပ်မှုကိုဆန့်ကျင်တဲ့အနေနဲ့မြန်မာနိုင်ငံကကြောက်မြေရေဒနာတွေမဝယ်ယူရေးလှုပ်ရှားမှုမှာပါဝင်ခဲ့ပူပါတယ်နိုင်ငံတကာကြောက်မြေရေဒနာကုမ္ပဏီတွေအနေနဲ့မြန်မာနိုင်ငံကတိုင်းရိုက်ဝေယူတာမျိုးမလုပ်ပေမဲ့အိန္ဒိချင်းတရုတ်နဲ့ထိုင်းနိုင်ငံတွေကတဆင့်မြမကြောင်းမြေရတနာတွင်းထွက်တွေကိုဝေယူနိုင်ပါတယ်။ဒီအတွက်အခုလိုမြမနိုင်ငံကကြောင်းမြေရတနာတွေမဝေယူရဘူးဆိုတဲ့လှုပ်ရှားမှုထိရောက်မှုရှိပါမလား။ Simon Bellines ကတော့အခုလိုတုံ့ပြန်ပါတယ
်။ What we're specifically asking Bulgaria to do and the other jewelers to do is not buy any gems that profit the Burmese army.
ဘာဂရီအပါဝင်အခြားကြောင်းမြေရတနာကုမ္ပဏီတွေကိုကျွန်တော်တို့အတိအကျပြောတာကတော့မြန်မာစစ်တပ်ကိုအကျိုးအမြတ်ရှိစေမဲ့ဘယ်လိုကြောင်းမြေရတနာတွင်းထွက်မျိုးကိုမဆိုဝယ်ယူခြင်းမပြုဖို့ဖြစ်ပါတယ်တကယ်လို့ကုမ္ပဏီအနေနဲ့မြန်မာနိုင်ငံကဗဒမားဝယ်ယူတဲ့အခါမှာလဲမြန်မာစစ်တပ်ကပိုင်တဲ့ကြောင်းမြေရတနာတွင်းတွေကမဟုတ်ပါဘူးသူတို့လုပ်တဲ့အချောတွေတွေမဟုတ်ပါဘူးမြန်မာစစ်တပ်နဲ့မဆိုင်ပါဘူးလို့တက်တည်ပြသလို့ရပါတယ်ဒါလည်းပြဿနာမရှိပါဘူးအဓိကအကြောင်းရင်းကတော့မြန်မာနိုင်ငံကကြောက်မြဲရတနာလုပ်ငန်းမှာမြန်မာစစ်တပ်လွှမ်းမိုးချုပ်ကန်ပြီးအမျက်ဆုံးရရှိနေတာကိုပိတ်ပင်တားမြစ်ဖို့စစ်တပ်ပိုင်းကုမ္ပဏီတွေစီကမဝယ်ယူရေးပဲဖြစ်ပါတယ
်ဒါအပြင် American အခြေစိုက် Tiffany လို့ကြောက်မြဲရတနာကုမ္ပဏီကြီးကလည်းသူတို့အဖွဲ့နဲ့တွေ့ဆုံခဲ့ပြီးမြန်မာနိုင်ငံကကြောက်မြဲရတနာတွေကိုဝယ်ယူဖို့မရှိကြောင်းပြောဆိုခဲ့တယ်လို့ Simon Bellines က VOA ကိုအခုလိုပြောပါတယ
် Currently Tiffanyhas a policy that they will not buy gems from Burma. Tiffany also requires all of it.
Tiffany company ရဲ့လက်ရှိ policy ကတော့မြန်မာနိုင်ငံကကြောက်မြေရနာတွေကိုမဝယ်ယူရေးဖြစ်ပါတယ်။ဒါအပြင် Tiffany ကိုလာရောက်တဲ့ကုန်တွေအလုံးဟာကြောက်မြေရနာတွေကိုဘယ်နေရာကယူလာတယ်လဲ၊ဘယ်မှာအချောကန်တယ်လဲစတဲ့တက်တည်အထောက်ထားစာရွက်စာတမ်းပြဖို့လိုပါတယ်။ဒါကြောင့်မြန်မာနိုင်ငံကလာမလာဆိုတာကိုသိနိုင်ပြီးကုမ္ပဏီအနေနဲ့လည်းရှောင်ရှားနိုင်ပါတယ်။
ကတိရင်းလိုနာမည်ကျော်နိုင်ငံတကာကြောက်မြေရေဒနာကုမ္ပဏီကြီးကလည်းမြန်မာနိုင်ငံကထွက်ရှိတဲ့ကြောက်မြေရေဒနာတွေကိုဝယ်ယူမှာမဟုတ်ဘူးလို့ကြေညာချက်ထုတ်ပြန်ထားပါတယ်။မြန်မာနိုင်ငံရခိုင်ပြည်နယ်မြောက်ပိုင်းမှာရိုဟင်ဂျာမွတ်စလင်တွေအပေါ်မြန်မာစစ်တပ်ကလူမျိုးတုံးတပ်ဖြတ်မှုကျူးလွန်မှုတွေရှိခဲ့တယ်ဆိုတဲ့စွဲချက်တွေနဲ့ ICC နိုင်ငံတကာရာဇဝတ်ခုံရုံးကကင်တွယ်စစ်ဆေးတင်ကြောင်းပြီးခဲ့တဲ့ဩဂုတ်လနောက်ပိုင်းကမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအချက်လက်ရှာဖွေရေးအဖွဲ့ကလည်းအစီရင်ခံစာထုတ်ပြန်ထားပါတယ်ရှင်။